ာညနေခင်းမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American ဆန်ကနေ2019ခုနှစ်စက်တင်ဘာ19ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်စီစဉ်မှုကတော့ကျွန်တော်ရနိုင်ပ
ါကျွန်တော်အောင်လင်ဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့sorry ရေနယ်လုံငန်းတွေတိုက်ခိုက်ခံရမှုအတွက် UN ကိုလက်တော့ပြန်တိုက်ခိုက်လာမဲ့ပေါ့ UN နိုင်ငံခြားရေးဝန်ကြီးကဒီနေ့နေပဲတတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ့လူ့ခွင့်ရေးချုပ်ဖောက်မှုတွေကိုအပြင်းအထန်တစ်တင်ရှုတ်ချကြောင်းဥရောပပါလီမန်ကတခဲနဲ့ဆုံးဖြတ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူညင်ညာပြေးတော့မှာပါ
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းရသားထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်ပြီးစုံစမ်းရေးအဖွဲ့ဖွဲ့ဖို့ရခိုင်ပြည်နယ်လွှတ်တော်မှဒီနေ့မဲခွဲခဲ့တာနဲ့ပတ်သက်ပြီး
လက်ဖြစ်နိုင်တယ်ဗျာဒီအချိန်လုံးလို့ရှိရင်တော့တို့တို့လိုချင်တဲ့ရည်ရွယ်ချက်ကတော့သတင်းချက်လက်ကြီးအမှန်တမ်းရချင်တယ်ဒါပေမဲ့ဒီအချိန်မှာဒီအေရီရဲ့လွှမ်းမိုး
ရခိုင်ပြည်နယ်နယ်စပ်လုံးကျွင်းရင်းနဲ့ဒီနယ်စပ်ရေးရာဝန်ကြီးဘုံမူကြီးမင်းသာဖြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိုဘိုင်းဖုန်းအင်တာနက်အလိုင်းအသုံးပြုမှုကိုလောကနီးပါးဖျက်တောက်လိုက်တဲ့အကြောင်းအပါဝင်ဆော်ဒီရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာတစ်ခုတိုက်ခိုက်ခံရတဲ့နောက်ဖက်သက်ပြီးတော့တမထောင်ကအီရန်ကိုနောက်ထပ်အရေးယူပိတ်ဆို့မှုတွေလုပ်ပုံညင်ချလိုက်တဲ့အကြောင်းဆရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီအကြောင်းတွေမတိုင်းခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မတ်စုမြတ်မနုကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဆော်ဒီအာရေဗျနိုင်ငံကရေနံလုပ်ငန်းတွေတိုက်ခိုက်ခံရမှုတွေဤဝန်ငင်ကိုလက်တော့ပြန်တက်ခိုက်လာမဲ့ပေါ့ဤဝန်ငင်ချားရေးဝန်ကြီးမိုဟာမက်ယာဘက်ဆာရစ်ကဒီနေ့ပဲသတိပေးလိုက်ပါတယ်တက်ခတ်မှုဟာဤဝန်ရဲ့စစ်ကြေညာတဲ့လုပ်ရဖြစ်အမေရိကန်နိုင်ငံချားရေးဝန်ကြီးမက်ပွန်ပီယိုကပြောလိုက်ပြီးနောက်မှာပဲဤဝန်ကတုံ့ပြန်လိုက်တာပါအမေရိကန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုတို့ကိုရင်းညွှန်းထားတဲ့ Twitter မှတ်ချက်မှာတော့ဤဝန်နဲ့စစ်ပြေအောင်တမတ်ဒေါ်နယ်ထရန့်ကိုလှည့်စားဖို့ကြိုးစားနေတယ်ဆိုပြီးတော့လေဤဝန်ငင်ချားရေးဝန်ကြီးကပြောဆိုထားပါတယ်မြန်မာနိုင်ငံကိုရဖို့ကြိုးစားနေတဲ့လူရဲ့ဖြစ်နေလဲဝေဖန်ပြောဆိုလိုက်တယ်လို့လွန်ခဲ့တဲ့၄နှစ်လောက်ကတည်းကအဆုံးသတ်ဖို့ကြိုးပမ်းနေတဲ့ယမန်နိုင်ငံကစစ်ပွဲမှာလည်းအခုချိန်အထိပိတ်ဆက်နေရတော့မယ်ဆိုပြီးပြောဆိုခဲ့တာပါအမေရိကန်နိုင်ငံချင်းဝန်ကြီးပွန်ပီယိုကတော့ကမ္ဘာယဉ်နံထုတ်လုပ်မှုရဲ့600ခန့်နှုန်းနီးပါးရှိတဲ့ဆော်ယီနိုင်ငံကယဉ်နံစိတ်စီပီပါ 9.9 တန်ယာယီပြတ်တောက်သွားတဲ့တက္ကသိုလ်ကိုတုံ့ပြန်မှုကိစ္စတွေကိုဆွေးနွေးဖို့ဒီကနေ့အရက်ဆော်ဝါမြတ်ပြည်တော်စု UAE မြို့တော်အဘူဒါဘီမှာရောက်နေပါတယ်မနေ့ကဆော်ရီဆိုးရရရှိရင်းနဲ့တွေ့ဆုံရမှာတော့ဝန်ကြီးပွန်ပီယိုကဆော်ရီနိုင်ငံနဲ့အတူရက်တိချောင်းနဲ့ကိုကိုကိုကာဝယ်ပိုင်ခွင့်ကိုအားပေးတဲ့အကြောင်းဤဝန်ဆိုးရရဲ့ချင်းချောက်တဲ့အပြုမှုကိုတိခတ်မှာမဟုတ်ကြောင်းလဲပြောဆိုခဲ့တာပါ။သမ္မတခရန်ကတော့စင်နေတုန်းကမစ်ဆိုင်းတုံးတွေအဝေးထိန်ဒရုန်းရင်တွေနဲ့တိုက်ခိုက်ခံရမှုကိုတုံ့ပြန်မှုအမေရိကန်မှာစီးရေးအပြင်တခြားနည်းလမ်းအများပြားရှိတဲ့အကြောင်းမနေ့ကပဲပြောဆိုထားပါတယ်။
အစ္စရေးနိုင်ငံလွှတ်တော်ရွေးကောက်ပွဲမှာဘဲပါတီမှအများစုအနိုင်မရခဲ့တာကြောင့်ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူကသူ့ရဲ့အထက်ပြိုင်ဘက်ဘန်နီဂန့်ကိုညွန့်ညွတ်တဲ့ညွန့်ပေါင်းအစိုးရထဲမှာပါဝင်ဖို့ဒီကနေ့ပြောကြားလိုက်ပါတယ်။အခုရွေးကောက်ပွဲရလဒ်ကြောင့်လက်ရရင်အစိုးရတရားဖွဲ့စည်းဖို့သူ့ရဲ့မျှော်လင့်ချက်တွေမဖြစ်နိုင်တော့ဘူးလို့ဝန်ကြီးချုပ်နတန်ယာဟူကဗီဒီယိုမိန့်ခွန်းတစ်ခုထဲမှာပြောသွားပါတယ်။ဒါကြောင့်နိုင်ငံရေးပါတီတွေချက်ချက်ပြင်းပြင်းပါဝင်တဲ့ညွန့်ညွတ်တဲ့အစိုးရတရားအမြန်ဆုံးဖွဲ့စည်းရေးပူးပေါင်းဆောင်ရွက်ဖို့ပြိုင်ဘက်ဘန်နီဂန့်ကိုတောင်းဆိုခဲ့တာပါ။အလဲအလဲဝါဒီ Blue and White Party ခေါင်းဆောင် Benny Gantz ကတော့ Likud Party မှာဝန်ကြီးချုပ် Netanyahu ဟူခေါင်းဆောင်ဆက်ဖြစ်နေသေး၍ညီညွတ်တဲ့အစိုးရရဲ့ပါဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်။အခရီးလိုက်စားမှုဆွဲချက်တွေရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နဲ့ညွန့်ပေါင်းမဖွဲ့နိုင်ဘူးလို့သူကပြောကြားခဲ့တာပါ။အမတ်နေရာ120ရှိတဲ့ Israel လွှတ်တော်မှာလူအများစုနဲ့အစိုးရဖွဲ့နိုင်ဖို့အတွက်အနည်းဆုံးလွှတ်တော်အမတ်61ယောက်နိုင်နေရအနေအားနိုင်ရဖို့လိုပါတယ်။ဒါပေမဲ့သမ္မတရဲ့ Likud Party ရောအဓိကပြိုင်ဘက် Blue and White Party ပါလုံလောက်တဲ့မဲအများစုမရခဲ့ကြပါဘူး။ညညွတ်တဲ့အစိုးရဖွဲ့စည်းဖို့ဝန်ကြီးချုပ်ရဲ့တိုက်တွန်းမှုကိုအစ္စရေးသမ္မတကကြိုဆိုပါတယ်။အခရီးလိုက်စားမှုဆက်ဆွဲချက်တွေတတိကြီးရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နတ်တညာဟုကိုအမှု၃ခုနဲ့တရားဝင်တရားစွဲဖို့ရဲကအကြံပြုထားပါတယ်။ဆွဲချက်တင်မတင်အပိသက်ကြားနာပွဲကိုရှေ့လာထဲမှာပြုလုပ်ဖို့ရှိနေပါတယ်။ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရဖို့မျှော်လင့်နေတဲ့ဝန်ကြီးချုပ်ကအနိုင်ရခဲ့ရင်သူ့အပေါ်ဆွဲချက်တွေကိုကင်းလွတ်နိုင်မယ်ဥပဒေပြဋ္ဌာန်းလိမ့်မယ်လို့အများကခန့်မှန်းထားကြပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းစပူးပြည်နယ်ကလတ်မြို့ကထောက်လိုင်းအေဂျင်စီရုံးဝင်းနေဒီနေ့စောပိုင်းတာလီဘန်စစ်သွေးကြွတွေရဲ့ကာဗွန်ခွဲတိုက်ခတ်မှုကြောင့်လူ15ယောက်တင်မနေတည်ဆုံးပြီး90ယောက်ထဏ်ရာရသွားပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေပါဝင်ထိခိုက်ဒဏ်ရာသူအများစုဟာတက္ကသိုလ်ဖြစ်တဲ့အနာကစေယုံမှာရှိနေကြတဲ့လူနာတွေဖြစ်တယ်လို့လည်းပြည်내ဆွေးရပြောခွင့်ရသူကပြောပါတယ်။တက္ကသိုလ်ကြောင့်အမျိုးသားလူညွန်ရေးဌာနရုံးဝင်းဤစေယုံကတော့လုံးဝပြည့်စုံလို့နေပါဖြစ်ခဲ့တယ်လို့လည်းပြည်내ဆွေးရတောင်းရှိသူက ပြောဆိုခဲ့တာပါကုလသမဂ္ဂကတော့အာဖဂန်နိုင်ငံကအကြမ်းဖက်မှုတွေအတွင်းအရက်သားတွေအများပြားသေဆုံးနေရပြီးပြီးခဲ့တဲ့နှစ်ထဲအများဆုံးဆန်ရှင်တင်ခဲ့တယ်လို့လည်းပြောဆိုထားပါတယ်ဒီနှစ်2019ခုနှစ်ပထမ6လအတွင်းမှာလည်းအရက်သား1366ယောက်သေဆုံးပြီး2446ယောက်ဒဏ်ရာရတဲ့အကြောင်းအာဖဂန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးယူကသတင်းထုတ်ပြန်ထားပါတယ်မနေ့ကလည်းနိုင်ငံရှိပိုင်းနိုင်ငံပြည်နယ်ရဲ့မြို့တော်ဂျလာလာဘတ်ကအီလက်ထရောနစ်မှတ်ပုံတွေထုတ်ပြတဲ့ဌာနကိုတာလီဘန်တွေအကြီးအကျယ်ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အင်္ဂါနေ့မှာတော့တိုက်ခိုက်မှုနှစ်ခုအတွင်းမှာလည်းလူပေါင်း50နီးပါးသေဆုံးခဲ့ရပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံသားခေါင်းဆောင်တယောက်ကြားဆက်သွယ်မှုနဲ့ပတ်သက်လို့စိုးရိမ်ခဲ့သူတယောက်ကထောင်လန်းရေးကိုအတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့ထောင်လန်းရေးအတိုင်းအဝိုင်းရဲ့စစ်ဆေးရေးမှူးချုပ်မိုက်ကယ်အက်ကင်ဆင်ကိုအောက်လွှတ်တော်ထောင်လန်းရေးကော်မတီမှဒီကဘိတ်မေးခွန်းထုတ်ဖို့ရှိနေပါတယ်သမ္မတထရမ့်နဲ့နိုင်ငံသားခေါင်းဆောင်တယောက်ကြားဆက်သွယ်ခဲ့မှုအတွင်းမှာဂရီကဝတ်တွေပြုခဲ့တာဟာစိုးရိမ်စရာဖြစ်တယ်လို့ထင်မြင်တဲ့ထောက်လိုက်ရတာဝန်ရှိသူတယောက်ကစစ်ဆေးရေးမှူးချုပ်အက်ကင်ဆင်ကိုတိုင်ကြားခဲ့တဲ့အကြောင်းဒီအကြောင်းသိသူထောက်လိုက်ရတာဝန်ရှိသူ2ယောက်ဟောင်း2ယောက်ကိုကိုးကားပြီးတော့ဝါရှင်တန်ပို့သတင်းစာကြီးထဲမှာဖော်ပြခဲ့တာပါဒီသတင်းထွက်လာခဲ့ပြီးတဲ့နောက်အခုလိုထောက်လိုက်ရစစ်ဆေးရေးမှူးချုပ်ကိုလွှတ်တော်ကခေါ်ယူစစ်ဆေးတာဖြစ်ပါတယ်သမရနဲ့ပတ်သက်လို့တိုင်ကြားမှုကဘဲကောင်းဆောင်နဲ့ဆက်သွယ်ခဲ့မှုနဲ့ဆိုင်တယ်လေဘလို့ဂတိကဝတ်တွေပေးခဲ့တယ်လဲဆိုတဲ့အသေးစိတ်တော့ Washington Post သတင်းထဲမှာပြောမထားပါဘူးအတွင်သတင်းပေးတိုင်ကြားခဲ့မှုဟာယုံကြည်စိတ်ချရတဲ့အရေးတကြီးကင်တွယ်ဖို့လိုအပ်တယ်လို့စစ်ဆေးရေးမှူးချုပ် Atkinson ကဆုံးဖြတ်ခဲ့တဲ့အတွက်သိရှိထားချက်တွေကိုဥပဒေအရလွှတ်တော်ကိုအစီရင်ခံဖို့လိုအပ်ပါတယ်လို့အောက်လွှတ်တော်ထောက်လိုက်ရေးကော်မတီဥက္ကဋ္ဌအမတ် Adam Schiff ကပြောကြားပါတယ်ထောက်လန်းရေးအမျိုးသားထောက်လန်းရေးဌာနယာယီညွှန်ကြားရေးမှူးဂျိုးဆက်မကွာယာကတော့အသေးစိတ်တိုင်ကြားချက်တွေကိုလွှတ်တော်အမတ်တွေကိုအတိပေးဖို့ညှင်းဆန်ထားပါတယ်
ဒီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.19kHz 1068 ည5.19kHz 15965နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကကျူးလွန်တဲ့လုပ်ရက်တွေပါဝင်အတိတ်နဲ့လက်ရှိအချိန်မှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချတဲ့အကြောင်းဥရောပပါလီမန်ကဒီနေ့ပဲတခဲနဲ့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ946မဲ၊ကန့်ကွက်မဲ12မဲနဲ့ဂျာနေ94မဲနဲ့တည်ပြုလိုက်တဲ့ဆုံးဖြတ်ချက်ထဲမှာတော့ကာလချက်ရှိဖြစ်ပေါ်နေတဲ့ပြည်ပခတ်တွေပေါ်စိုးရိမ်တဲ့အကြောင်းနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာစုနဲ့လုံခြုံရေးတပ်ဖွဲ့ဝင်အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမြန်ဆုံးရပ်ဆိုင်ဖို့လည်းတောင်းဆိုထားပါတယ်။တခါပြင်းနေကတိုင်းနဲ့ချီရဲ့ဒုက္ခတွေဖြစ်ပြီးခုံလုံးနေတဲ့အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းရိုဟင်ဂျာတွေဘေးကင်းလုံခြုံရေးဆောင်ရွက်ပေးဖို့နဲ့နိုင်ငံကကျင့်ဝတ်နေညီအန်ဒီရှိနေတဲ့နေရာရင်းကိုအတင်းအကျပ်ပြန်ဖို့လည်းတိုက်တွန်းထားတာပါ2016ခုနှစ်ကစလို့ရိုဟင်ဂျာတွေပေါ်လူခွင့်ပြေးချုပ်ပေါက်ခံရမှုတွေနဲ့ပတ်သက်ပြီးနိုင်ငံကရစွတ်ခွင့်ရ ICC ကကနဦးစုံစမ်းမှုဆုံးဖြတ်လိုက်တဲ့အပေါ်ကျူးစွတဲ့အကြောင်းလဲဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်2019ဩဂုတ်လရဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARS ရိုဟင်ဂျာဆွေးနွေးအုပ်စုကိုလမ်းလမ်းရှင်းလင်းရင်းမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ပေါက်မှုတွေစူးစူးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေကြတာပါကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကလည်းရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ပေါက်မှုတွေဟာလူမျိုးတော်ရှင်းလင်းတဲ့အဆင့်ထိရောက်ခဲ့တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်သိမှတ်ပြုလက်ခံမှထားတဲ့မြန်မာဆွေးရကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချုပ်ပေါက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိကြောင်းလည်းတုံ့ပြန်ထားပါတယ်
ဟောင်ကောင်ကဒီမိုကရေစီလှုပ်ရှားသူတွေကိုရေရှည်ထောက်ခံမှုပြသတဲ့အနေနဲ့ဟောင်ကောင်အာဏာပိုင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစတင်တဲ့ဥပဒေတရားချမှတ်ဖို့အမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေရှေ့သတင်းပတ်တဲ့စတင်ဆောင်ရွက်ကြဖို့ရှိနေပါတယ်ဒီဥပဒေမူကြမ်းအတည်ဖြစ်ရင်တော့သမ္မတထရမ့်အနေနဲ့ဟောင်ကောင်နဲ့တရုတ်အာဏာပိုင်တွေအပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်နိုင်မှာဖြစ်ပါတယ်ဟောင်ကောင်လူခွင့်ရေးနဲ့ဒီမိုကရေစီလှုပ်ရှားမှုအပေါ်ထောက်ခံတဲ့ဥပဒေတရားချမှတ်အောင်လို့ဒီမိုကရေစီလှုပ်ရှားမှုမှာအဓိကခေါင်းဆောင်နဲ့ခေါင်းဆောင်နှစ်ယောက်အမေရိကန်ကိုလာရောက်ပြီးတော့လွှတ်တော်အမတ်တွေကိုတိုက်တွန်းနေကြပါတယ်။ဟောင်ကောင်ဒီမိုကရေစီလှုပ်ရှားမှုအပေါ်အမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေကလည်းတညီတညွတ်တည်းထောက်ခံမှုပေးနေပါတယ်။လှုပ်ရှားမှုခေါင်းဆောင်ဂျော်ရှူဝါဝမ်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်ဆီပလိုစီတွေးဆုံထောက်ခံခဲ့တာဟာတရုတ်နိုင်ငံရဲ့တနိုင်ငံမှုနှစ်ခုကိုဆန့်ကျင်ပြီးတော့ခွဲထွက်ရေးသမားတွေကိုထောက်ခံနေတယ်လို့တရုတ်နိုင်ငံကြားရေးဌာနကော်မရှင်နာမင်းကြီးယုံကကြေညာချက်ထုတ်ပြန်ပါတယ်။ဟောင်ကောင်ပြည်သူအများစုရဲ့သဘောထားကိုလက်ခံပြီးတော့ဟောင်ကောင်အရေးတရုတ်ပြည်တွင်းရေးကိုအမေရိကန်နိုင်ငံရဲ့သမားတွေဝင်မဆွတ်ပါနဲ့လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။
ဂျပန်နိုင်ငံရှင်းမြောက်ဘက်ကဖုကူရှိမနျူကလ িয়ার ဓာတ်ပိစက်ရုံသုံးခုမှာ2012ခုနှစ်တုန်းကကျုံ့ရရတဲ့မတော်တဆမှုနဲ့ဆက်နွယ်ပြီးရာဇဝတ်ကြောင်းနဲ့ရင်ဆိုင်နေရသူတိုကျိုလက်စစ်စွမ်းအင်ကုမ္ပဏီတက်ကိုရဲ့အမှုဆောင်အရာရှိအောင်သုံးယောက်ကိုတိုကျိုခရံတရားရုံးကတရားစီလွှတ်ပေးလိုက်ပါတယ်။ဖုကူရှိမနျူကလ িয়ার ဓာတ်ပိစက်ရုံဟာဆူနာမီရေလမ်းအန္တရာယ်ရှိနေကြောင်းသုတေသနလေးလာချက်တွေကိုတုံ့ပြန်မှုပြက်ကွက်မှုတွေတက်ကိုကုမ္ပဏီဥက္ကဋ္ဌဟောင်းတဆူအီရှိမာကတ်ဆူမာတာနဲ့ဒေါက်တာဟောင်းနဲ့ဖြစ်ကြတဲ့ဆာကေမူတူအီချီယိုတာကီကူရိုမှာဖြစ်ရှိတဲ့အကြောင်းတရားလူရှင်းတွေကဆွဆွဲခဲ့ကြတာပါဆယ်ယုံနီနာကနည်းမျိုးကိုအတင်းကျပ်ပြောင်းရွှေ့ခံရပြီးတဲ့နောက်လူ40ကျော်သေဆုံးခဲ့မှုအတွေ့ကုမ္ပဏီအမှုဆောင်ရရှိအောင်တောင်းမှာတာဝန်ရှိတဲ့အကြောင်းလည်းဆွဆွဲခဲ့တာဖြစ်ပါတယ်နျူကလ িয়ার ဆယ်ယုံမတော်တဆမှုတွေရာဇဝတ်ကြောင်းနဲ့ရင်ဆိုင်ခဲ့ရသူကုမ္ပဏီရရှိ300ရှိပြီးသူတို့တူးချင်းစီကိုထောင်နိုင်5နှစ်စီပြည်ပဖို့လည်းနှစ်နှစ်ကျော်ကြာမြင့်ခဲ့တဲ့တရားခွင်မှာတရားလူရှင်းတွေကရှောက်လဲခဲ့ကြတာဖြစ်ပါတယ်
ကဘာပေါ်မှာမွေးကင်းစကလေးနဲ့မီရင်မိခင်တေဆုံးမှုနဲသွားပေမဲ့ဆက်တက်ဆက်ကတိုင်းမှာကိုဝင်ဆောင်မိခင်ဒါမှမဟုတ်ကလေးငယ်တယောက်တေဆုံးနေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကျမ်းမာရေးဆောင်ရှားမှုတွေကောင်းလာတာကျမ်းမာရေးဝန်ဆောင်မှုတွေကိုလက်လန်းမိလာတာကြောင့်တက်ဂရက်2000ကစပြီးတော့ကလေးငယ်လေးတွေတေဆုံးမှုထက်ဝက်နီးပါးကျဆင်းသွားတယ်။ဒါလို့မီရင်မိခင်တေဆုံးမှုကလည်း3ပုံ2ပုံကျော်ကျဆင်းသွားတယ်လို့ကုလသမဂ္ဂကလေးတငယ်များဆောင်ရှားရေး UNICEF အဖွဲ့နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့2018ခုနှစ်အတွင်းမှာအသက်15နှစ်မပြည့်ခင်တေဆုံးတဲ့ကလေးငယ်ကမ္ဘာတဝမ်းမှာ6တန်းထက်မနည်းရှိနေသေးဖြစ်ပြီးတော့9တန်းကျော်ကတော့အသက်5နှစ်မပြည့်ခင်တေဆုံးခဲ့ကြတာပါ။အရှေ့အာရှနဲ့အရှေ့တောင်အာရှဒေသတွေမှာအသက်5နှစ်အောက်ကလေးတေဆုံးမှုက80ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ကိုဝင်ဆောင်စင်နဲ့မိဖွားစင်မှာခက်ခဲတဲ့ကျန်းမာရေးအခြေအနေတွေကြောင့်2019ခုနှစ်အတွင်းမိခင်3သိန်းလောက်တည်ဆုံခဲ့ပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မော်လို့ချိန်ညာပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပိုင်းနဲ့တိုင်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြကြပါမယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲနဲ့မသက်ဆိုင်တဲ့အရသာပြည်သူတွေထိခိုက်ဒဏ်ရာမှုတည်ဆုံးမှုတွေနဲ့ပတ်သက်လို့၄လစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့အဆိုကိုရခိုင်ပြည်နယ်လွတ်တော်အတွင်းမှာမနေ့ကမဲခွဲဆုံးဖြတ်တော်မှာတော့အစိုးဘက်ကအနိုင်ရရှိလို့ဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။လီလာစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့အစိုးကိုတက်မတော်ကိုယ်စားလှယ်တွေကခန့်ခွက်ခဲ့သလိုလက်ရှိရခိုင်ပြည်နယ်လုံခြုံရေးအခြေအနေအရသတင်းအချက်လက်မှန်တွေရဖို့ခိုင်းရတယ်လို့လည်းပြည်နယ်ဆိုရအဖွဲ့လုံခြုံရေးနဲ့နေဆက်ရေးဝန်ကြီးကပြောပါတယ်။ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဒီခိုင်ပြည်နယ်တိုက်ပွဲတွေမှာအရသားတွေထိခိုက်ဒဏ်ရာရဒေဆုံးမှုတွေနဲ့ပတ်သက်လို့လေလံဆောင်ဆိုင်ရေးဖွဲ့စည်းဖို့လိုအပ်နေတဲ့အကြောင်းကိုတော့အဆိုရှင်မြောက်ဦးမြို့နယ်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသွန်းသာစိန်ကအခုလိုပြောပါရစေ။
အကြောင်းရင်းကတော့ဗျာတိုက်ပွဲနဲ့ဘာမှမဖြစ်ဆိုင်နဲ့ပေါ့နော်။ရသားပြည်သူတွေအနေနဲ့ထိခိုက်ဒဏ်ရာရမှုရှိနေတယ်ဒေဆုံးမှုရှိနေတယ်လာပြီးအိုးပြည့်စည်လာလို့ရှိနေတယ်ဒါတွေကိုအစိုးရကလည်းပဲအခုထက်ကြည့်တိုင်းအောင်လေ့လာဆောင်ရမှုတွေမလုပ်သေးဘူးပေါ့နော်ဆိုတော့အစိုးရအဖွဲ့ရဲ့ဝန်ကြီးတွေကလည်းပဲဒုက္ခသည်စခန်းကိုသူတို့ကိုယ်တိုင်ကိုကြားခေါ်ရောက်ပုံမြင်တဲ့ကိစ္စကိုတောင်းလူချုံရေးကိုကြောင်းလို့အကြောင်းကြားတယ်ဒါကြောင့်အစိုးရတက်တက်မဟုတ်ရင်တော့ပါပဲအစိုးရရဲ့ဥဆောင်မှုနဲ့ပေါ့နော်ရခိုင်ပြည်နယ်အစိုးရရဲ့ဥဆောင်မှုနဲ့သူတို့ကပြည်သားပါဝင်တဲ့အစုအဖွဲ့တွေပေါ့ပဲအဲပြီးတော့ဌာနဆိုင်ရာတွေပြီးတော့ရပ်ကွက်အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေနဲ့ဒီလေလာစုံစမ်းအဖွဲ့အစည်းတွေပေါ့ရဲ့အစိုးရကပြည်သားတွေကျင်းပ
လေလာစုံစမ်းရေးဖွဲ့စည်းဖို့အစိုးကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲအများစုအနိုင်ရသွားတာကြောင့်လာမယ့်စက်တင်ဘာလ20ရက်နေ့မှာစွတ်တော်တွင်အဖွဲ့စည်းနိုင်ရေးအတွက်ဆက်လက်ဆွေးနွေးသွားရမယ်လို့ဦးသွန်းသာစိန်ကဆက်ပြောပါတယ်။
ကျွန်တော်တို့ဒီဆင်းနဲ့နောက်ဆုံးထားပြီးတော့ဒီအစိုးရပတ်သက်ပြီးဆင်းနေမဲ့သူရှိရင်တော့ဆင်းနေကိုနောက်ဆုံးထားပြီးတော့စွတ်တော်အကြီးမထံမှာအဲ့ဒီအစိုးရပတ်သက်ပြီးတော့ဆင်းနေဖို့လူကတင်ကြရမှာပေါ့နော်။ဆင်းနေပြီးမှပဲဒီအတေပြုဖို့ကိစ္စကို
ဒီအစိုးတင်သွင်းမှုပေါ်မှာတမရော်ဒါကိုယ်စားလှယ်တွေဘက်ကကန့်ကွက်မှုတွေရှိနေခဲ့ပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမင်းတန်းကတော့လက်ရှိရခိုင်ပြည်နယ်အတွင်းလုံခြုံရေးအခြေအနေအားနည်းနေသေးလို့သတင်းမှန်မရနိုင်ဘူးလို့အခုလိုပြောပါတယ်
။ဒ
ในที่นั้นเลยเนี่ยที่เชียงโน้นลูกเชียงโน้นตัวลูกเชียงโน้นอยู่เยอะแยะก็รอเตรียมเชียงโน้นที่ประมาณนั้นยาเชียงโน้นแต่เนี่ยที่เชียงโน้นที่เรียกว่าหมู่ว่ามีอะไรเนี่ยมีอะไรที่เยอะที่เขาจะเชียงโน้นเนี่ยประมาณเท่านั้นแต่ตอนนี้เนี่ยเท่านั้นมาเท่านั้นที่เยอะแยะก็รอเอาเงินนั้นก็ตัวเชียงโน้นเนี่ยเยอะแยะก็รอประมาณนั้นที่เชียงโน้นไอ้ประมาณนั้นที่กูรู้แล้วรอหูรู้เชียงโน้นมาตัวลูกมาไม่ได้ยังแต่ตอนนี้ไอ้ตัวเชียงโ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ကျောင်းကြီးကလာတွင်တေဆုံမှုတွေနဲ့ပါဝင်နေတယ်လို့သူကဆိုပါတယ်။ စက်တင်ဘာလ16ရက်နေ့ကလည်းတိုက်ပွဲတွေကြောင့်တေဆုံခဲ့ရတဲ့အပြစ်မဲ့အရသာပြည်သူတွေအတွက်ဝန်ထဲကြောင့်အရေးကြီးစုကိုပူရီတောင်မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထုံးအောင်သိန်းကနေရခိုင်ပြည်နယ်လှုပ်တော်မှာတင်သွင်းခဲ့ပါတယ်။ဦးထုံးအောင်သိန်းတင်သွင်းတဲ့အရေးကြီးစုကိုကန့်ကွက်သူမရှိလို့ရခိုင်ပြည်နယ်လှုပ်တော်ကလည်းအတည်ပြုမှတ်တမ်းတင်ခဲ့ပါတယ်ခင်ဗျာ။
ခိုင်မင်းကတိုက်ပွဲတွေတွင်ရသတိကတိဆုံးမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းရေးအဖွဲ့ဖို့ရခိုင်မင်းရဲ့လွတ်တော်မှာမဲခွဲခဲ့တာနဲ့ပတ်သက်ပြီးတော့ကိုနိုင်ကိုရင်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ပင်လယ်ဒေသနိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမှာမိုဘိုင်းဖုန်းအင်တာနက်အသုံးပြုမှုဖြတ်တောက်လိုက်တဲ့အကြောင်းကိုပြောပြကြပါမယ်။ရခိုင်မင်းကတင်းရှောင်လာတဲ့ဒုက္ခသည်
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကျွန်တော်တို့ရဲ့ကမိုဘိုင်းဖုန်းအသုံးပြုခွင့်နဲ့အင်တာနက်သုံးစွဲခွင့်တွေဖြတ်တောက်ပြဖို့အမိန်ပေးခဲ့ပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်တယ်လီဖုန်းဆက်သွယ်ရေးစီမင်းကန့်သတ်ရေးကော်မရှင်ဖြစ်တဲ့ BDRC ကနေပြီးတော့ကန့်နေတဲ့မှာဖုန်းအသုံးပြုခွင့်အင်တာနက်သုံးစွဲနိုင်မှုကိုကန့်သတ်ပိတ်ပင်လိုက်တာဖြစ်ပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်ဆိုရဘက်ကရဲအကန
တဲ့ဦးကပြောပါတယ
်။အခုဘယ်ကြောင့်လို့ရှိပြီးဒီလာပုံလိုက်ရလုံးဝစစ်တေဆိုင်ရတော့လုံးဝထုတ်သွားတယ်။တခြားတလေစင်အပိုင်းစင်လုံးဝစစ်လို့မရပါဘူး။ဒီမှာစကံပေါင်း30ရောက်ရှိတယ်။အဲတယောက်တနေရာမှာဖြစ်သွားတယ်အကူအတနေရာမှာအမေအတနေရာမှာဆွေမျိုးတွေကစကံမှာအဲ့လိုဖြစ်နေတာပါ။စကံတစ်ခုနဲ့တစ်ခုစီပရလဲဝဲသွားပါတယ်။အဲ့ဒါအချင်းလန်စစ်တင်မှုဆိုတာလုံးဝဖြစ်ထောက်သွားပါတယ်။နောက်ကျဲကျမရေးပိုင်းစီလဲပို့လို့ဆူရပါတယ်။ကျမရေးစီရေးပေါ်လုံလာတယ်ပါစီ။နောက်စေယုံစကံနဲ့စေကံတွေနဲ့စစ်တင်မှုအားတော့လုံးဝဖြစ်ထောက်သွားပါတယ်။
ဟုတ်ကဲ့ရှင်။
ရုံချိုးရပိုင်းစီလေပူလို့ဆိုးရပါတယ်။နောက်တစ်ခုစီပေါ်လာနေစီလီလာတဲ့ခန္ဓာပိုင်းအပွင့်စီကိုကျွန်တော်အရှင်းရှင်းစစ်တင်နိုင်မှာမဟုတ်ပါဘူးခင်ဗျာ
။အထူးသဖြင့်ကတော့မွေးရဇေဝရောင်းဝယ်မှုလူကုန်ကူးမှုနဲ့ရာဇဝတ်မှုတွေကာကွယ်နိုင်မှုဒုက္ခသည်စခန်းတွေရဲ့လုံခြုံရေးအတွက်ဆောင်ရွက်တာလို့ဘင်္ဂလားဒေ့ရ်အစိုးရကအကြောင်းပြပေမဲ့လို့စခန်းတွေထဲမှာပဲနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်တည်ငြိမ်မှောင်ချသလိုဖြစ်ပြီးကဘာကြီးနဲ့ဆက်သွယ်ပြတ်တောက်သွားနိုင်တာမို့ပြန်လည်စဉ်းစားပေးဖို့ဘင်္ဂလားဒေ့ရ်ဝန်ကြီးချုပ်ကိုကုလနိုင်ငံတကာနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကနေတဆင့်ဒုက္ခသည်တွေကတောင်းဆိုကြောင်းရိုဟင်ဂျာဒုက္ခသည်ကပြောပြပါတယ်။လူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေရဲ့နောက်ပိုင်းထွက်ပြေးသွားရတဲ့ဒုက္ခသည်တွေဘက်ကနေရရင်းကိုပြန်လာနိုင်မှုကလက်ရှိရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေတွေကိုသိဖို့နဲ့ကြံခဲ့တဲ့မိသားစုတွေနဲ့ဆက်သွယ်နိုင်မှုကဖုန်းဆက်သွယ်မှုပဲရှိတဲ့အချိန်မှာအခုလိုဖြတ်တောက်လိုက်တဲ့အတွက်အခုရက်ပိုင်းမှာတော့အဆက်အသွယ်ကြီးပြတ်သွားရတယ်လို့ရခိုင်ပြည်နယ်မောင်နှမမြို့နယ်နေရိုဟင်ဂျာမွတ်စလင်တူဦးဖြစ်တဲ့ဦးလာထွန်းကပြောပါတယ်
။ဒီလိုလုံးလိုက်တာကတော့ကျွန်တော်ဘယ်လိုကြားမလဲစိတ်မကောင်းဘူးပေါ့စိတ်မကောင်းရဆိုတာကကျွန်တော်မှာဟိုဖေးရောက်သွားတဲ့လူတွေမှာဒီကမှာအမျိုးတွေရှိမှုတွေရှိတာရှိတယ်သူစစ်စစ်လို့မရဘူးပြင်းနေတယ်တတိယဆက်လက်ပြီးရယူရေးမှလည်းသူတို့မှစိတ်တွေကြုံမယ်အတိကသူတို့ဘင်္ဂလားဒေ့ရှ်အစိုးရရည်ရည်တာကသူတို့မှလည်းဒီလူတွေကဝင်ထုတ်ဝင်ဖို့ပြင်းနေတာဘူးသူတို့ကဒီလူတွေမြန်မာဘက်ကိုပြန်မလာကြတာအဲ့တော့ဒီဘက်မှာကျွန်တော်ရှိတယ်ကျွန်တော်နဲ့သူတို့ကမြန်မာအစိုးရကပြန်ခေါ်ဖို့လုပ်ကြတာကျွန်တော်နဲ့ pun kopi atau mi deh, bukan? Esok macam ni dulu le. Ini kalau sahaja dah dia main labu, tu elu sungguh deh. Jadi orang di mana di mana hari tu, macam pelajar le, pelajar le kat tu tuah, elah dia, jadi tuah yang macam hubu sudah tuah sungguh deh, bukan? Elu macam ni deh, sih deh. Aku pun lagi kita lah, macam dia ni dengar lah dia kat. Bangladesh mah, jenuh yau negara, duka beri gale, nama suya gale, terus lajen, awang lanai laut ni, tak cengjen cie awang lo jenuh tu season bebu lo balik mah, macam tu lah terus diubian lare ka, terus tangsu utara ni nanda ikhwan ni, nak tu ka lo gay ikhwan lah ni, nak awak tu kuga lo lo la la terus
โลกไก่ตาดาวคนเดียวดีบอมาร์โรจันรัวสุยานี่เนี่ยพันธุ์ที่บุลูบาร์เลยรู้เห็นยาดูข้าวเทศกาลนี้เนี่ยมาลู่เตี๋ยวเนี่ยที่ยาจะเวทเป็นมือจูนหรือมือพิบีเนี่ยน้ำมาอากุลมีอยู่เป็นลายสุยาเบก้าหนูจ้าจะเมงกูทบยาลายดาเล่พิบาร์เลยเช่นปัจจุบันเบียบยาดูข้าวเทศกาลนี้เนี่ยมาลู่เตี๋ยวเนี่ยที่ยาจะเวทเป็นมือจูนหรือมือพิบีเนี่ยน้ำมาอากุลมีอยู่เป็นลายสุยาเบก้าหนูจ้าจะเมงกูทบยาลายดาเล่พิบาร์เลยเช่นปัจจุบ
ကျွန်တော်ကဝေဦးကြီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ဟာအခုရပိုင်းတွေအတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ဖြစ်ဆေးရုံတွေကိုသွားရောက်ပြီးငွေချင်းနဲ့ပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့ပါတယ်။ဝတ်ပြုစုတောင်းခွင့်ပိတ်ပင်ထားတဲ့ဗလီချို့မှာပြန်ဝတ်ပြုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုသွားရောက်တာပါ။အခုလိုနှစ်ပိုင်းတွေအတွင်းဘာသာရေးအခြေခံနဲ့လူမျိုးရေးပြည်ပခန့်တွေဖြစ်ပွားလေရှိတဲ့မြန်မာနိုင်ငံမှာတက်မတော့ခေါင်းဆောင်တွေကိုယ်တိုင်အခုလိုသွားရောက်လှူဒန်းတာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပိုးပြီးတော့ဘလို့အထောက်အကူဖြစ်စေမှာပါလဲ။ဘာကြောင့်လို့ထင်ပါလဲ။စာတာတွေကိုစက်တင်ဘာ21ရက်နေ့စနေနေ့တက်ရိုက်လေလံရွှေနေခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမဲ့လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်တဲ့လူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
ပရစနေနေနဲ့ကျွန်တော်တို့ရဲ့ဒိုင်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ် VOA ကနေချက်တော်ရင်းနေညနေခင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတစ်ခါတော့အမေရိကန်နဲ့အီရန်နိုင်ငံဆက်ဆိုင်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ပြောပြပေးကြပါတယ်ဆော်ဒီအာရေဗျားနိုင်ငံကရေနံလုပ်ငန်းနဲ့ဆိုင်တဲ့နေရာတစ်ခုကိုစနေနေ့ကတိုက်ခိုက်မှုဟာအီရန်လက်ချက်အဖြစ်နိုင်ဆုံးပဲဆိုတဲ့သတင်းတွေရပြီးတဲ့နောက်အီရန်ဘက်မှနောက်ထပ်တံခတ်အရေးယူမှုတွေချမှတ်ဖို့သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားလိုက်ပါတယ်။လက်ရှိချမှတ်ထားတဲ့တံခတ်အရေးယူမှုတွေကိုထပ်ပြီးတင်းကျပ်ဖို့ဗဏ္ဍာရေးဝန်ကြီးစတီဗန်မနူချင်ကိုညွှန်ကြားထားပြီးလို့သမ္မတထရမ့်ကဗိုလ်ထုနေ့မှာပြောပါတယ်။ဒါပြင်လေးဦးမြောက်အမျိုးသားလုံခြုံရေးကြံပေးပုဂ္ဂိုလ်ဖြစ်ခံထားမဲ့သူကိုလည်းဗိုလ်ထုနေ့မှာပဲချီးမြှောက်ပါတယ်။ဇာတိစာဟုတ်ရဲ့တင်းလာကိုကိုကျော်ကျော်သိန်းကပြောပြပြီးမှဖြစ်ပါတယ်ဗျာ
sorry ရေနံလုပ်ငန်းနေရာတွေကိုပြီးခဲ့တဲ့တင်းဘက်ကတိုက်ခိုက်တာသူတို့လက်ချက်လို့ရေမြန်မာရှိတဲ့ဟူဒီတပုံတွေကပြောပေမဲ့ဒုံးကြီးတွေဟာအီရန်ဘက်ကလာတယ်ဆိုတဲ့အထောက်အထားရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အီရန်ဘော်တန်ခတ်ရေးယူမှုကိုတိတိတတ်တတ်တွင်းမြင်ချမှတ်ဖို့ဗန်ဒါရေးဌာနကိုညွှန်ကြားထားပြီးလို့သမ္မတထရမ့်ကဗိုလ်ထုနေမှာပြောပါတယ်အစောပိုင်းတုန်းကတော့စီရေးရတုံ့ပြန်မယ်လို့ဝိုဒူဝါရာပြောခဲ့သေးပေမဲ့ဗိုလ်ထုနေကတော့အီရန်ကိုတိုက်ဖို့အလင်းစလိုမလုပ်ဘူးလို့ဆိုပါတယ
် There's plenty of time to do some dastardly things. It's very easy to start.
တခုပြင်းပြင်းထန်ထန်လုပ်ဖို့အချိန်အများကြီးရှိပါတယ်။စောက်ကိုသိလွယ်ပါတယ်။ဘာဖြစ်မယ်ဆိုတာကြည့်တာပေါ့။သိကောင်းနဲ့လုပ်လို့ရတာတွေရှိတယ်လို့ထင်ပါတယ်။တခုလုပ်မယ်ဆိုရင်တော့တုံဆိုင်မနေပဲလုပ်မှာပါ
။ကယ်လီဖိုးနီးယားကြီးစင်အတွင်းသမ္မတထရမ့်အဲ့ဒီလိုပြောတဲ့အချိန်သူ့ဘေးမှာသူရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အသစ်ရောဘတ်အိုဘရိုင်ယန်လည်းရှိနေပါတယ
်။ Any advice I give the president will be something I give him confidentially but we're
အမရဟိုဘလို့အကြံမျိုးရဲ့ကျွန်တော်ပြေးအဲ့ဒါဟာလျှို့ဝှက်ပြောတာပဲဖြစ်မှာပါ။ ဒါပေမဲ့အခြေအနေကိုကျွန်တော်တို့တိကျစောင့်ကြည့်နေပါတယ
် Sorry Aramco ရေနံလုပ်ငန်းနေရာတွေကိုတိုက်ခိုက်ခဲ့တဲ့အီရန်ရဲ့ Cruise Drone ကြီးနဲ့ Drone ယာဉ်အပိုင်းအစတွေလို့ဆိုတော့ကို Sorry ကာကွယ်ရေးဌာနကအမေရိကထုတ်ပြချိန်တွင်ပြောခွင့်ရဗိုလ်မှူးကြီး Turkey El Maki ကအခုလိုပြောသွားပါတယ
် The Iranian regime and the IRGC they are trying to hide any evidence
အီရန်စူရနဲ့ IRGC တော်လိုင်းအဆောင်တပ်ဟာအပိုင်းစတွေကနေပြီးတော့နှီးပညာကိုမသိနိုင်အောင်ဖုံးဖို့ကြိုးစားပါတယ်။သိမှားတာပေါ့။ IRGC လက်ချက်ဆိုတာပြတဲ့အထောက်အထားအများကြီးရှိပါတယ်။ဒါကိုနိုင်ငံတကာဥပဒေအရမှန်ကန်တဲ့လမ်းကြောင်းကနေတစ်ဆင့်ကုလသမဂ္ဂကိုပို့ပါမယ်
။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုဟာဆော်ဒီအရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့ရီယတ်မှာတွေ့ခဲ့ပါတယ်။ Aramco ရေနံလုပ်ငန်းနေရာတွေကိုဖျက်ဆီးတဲ့ဒုံးကျည်တွေဘယ်ဘက်ကပဲလာလာဒါဟာအီရန်ရဲ့စစ်စင်နွှဲတဲ့လုပ်ရတစ်ခုဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။အီရန်ကတော့သူနဲ့မဆိုင်ဘူးလို့ညင်းထားပါတယ်။ရီမင်ကဟူဒီသဘုံအဖွဲ့ပြောခွင့်ရကသူတို့အဖွဲ့ဟာစီရေးစွမ်းရည်ကိုမြင့်တင်ထားပြီလို့ပြောပါတယ်
။အလျောင်းနူလင်ဝလီအဝလီမရာ
ကျွန်တော်တိုက်ခိုက်ခြင်းတက်ခနေတဲ့အကွာအဝေးတွင်ဘာရတ်စော်မျက်ပြောင်စုအထူးသဖြင့်အဘူဒါဘီကပြတ်မှတ်ဒါဇင်ပေါင်းများစွာရှိနေတယ်ဆိုတာဒီကနေ့ပထမဆုံးအချိန်ကျွန်တော်ချင်းညားပါတယ်
။ရီမင်အရေးမှာဝင်ဆွက်နေတာရပ်ဖို့အာရဗ်အဖွဲ့ချုပ်ရဲ့အတွင်းမှူးချုပ်အာမက်အဘူဂိုင်ကအီရန်ကိုသတိပေးထားပါတယ်
။ لقد ظهر واضحا خلال الفترة الماضية.
ဒီရေဟာသူတို့ကိုယ်တိုင်ဆုံးဖြတ်ချက်ချတာမဟုတ်ပဲတခြားနိုင်ငံကညွှန်ကြားချက်ယူနေတယ်ဆိုတာပြီးခဲ့တဲ့ကာလအတွင်းသိရှင်းလာပါတယ်။ယမန်မှာဝင်ပါနေတာသဘုံတွေကိုငွေကြေးလက်နက်နဲ့ထောက်ပံ့နေတာတွေရပ်ဖို့အီရန်ကိုကျွန်တော်တို့ထပ်လောင်းတောင်းဆိုပါတယ်
။ဒီနေ့ကြာနေပြီဖြစ်တဲ့ယမန်ပြည်တွင်းစစ်ကိုအီရန်နဲ့ဆော်ဒီအာရေဗျားတို့နောက်ွယ်ကပါနေတဲ့စစ်ပွဲတစ်ခုအဖြစ်မြင်ထားကြပါတယ်ခင်ဗျာ
ကိုတကြသိန်းဖြောပြသွားတာဖြစ်ပါတယ်သောရရှင်နေနေကျွန်တော်တို့ VOA ကိုအင်တာနက်ခံနေဝေဖန်ကြံပေးစာတွေဖေးလို့တယ်သောရရှင်နေနားဆင်လို့တဲ့တေးသချင်းတွေတောင်းနေတယ်ဆိုတော့ကျွန်တော်တို့ကိုအီးမေးလ်ကနေဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်ချင်တယ်ဆိုတော့ကျွန်တော်ရဲ့ဖုန်းနံပါတ်က0933838555လေးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လုံကထည့်လက်ကြီးညာပြီးမှဖြစ်ပါတယ
်။ Sorry အာရေဗျနိုင်ငံကရင်းနှီးလုပ်ငန်းတွေတက်ခတ်ခံရမှုတွေအီရန်နိုင်ငံကိုလက်တုံပြန်တက်ခတ်လာမဲ့ပေါ့။အီရန်နိုင်ငံချိုင်းဝင်ကြီးမိုဟာမက်ရှာဗက်ဆာရက်ကဒီနေ့ပဲသတိပေးလိုက်ပါတယ်။တက်ခတ်မှုကအီရန်ရဲ့စစ်ကြေညာတဲ့လုပ်ရဖြစ်အမေရိကန်နိုင်ငံချိုင်းဝင်ကြီးမက်ပွန်ပီယိုကပြောဆိုလိုက်ပြီးနောက်မှာပဲအီရန်ဘက်ကတုံ့ပြန်ပြောဆိုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဇဘူပြည်နယ်ကလတ်မျိုးကထောက်လိုင်းအေဂျင်စီရုံးဝင်းနေဒီနေ့စောပိုင်းတာလီဘန်စစ်သွေးကြွတွေရဲ့ကာဗွန်ခွဲတက်ခတ်မှုကြောင့်လူ15ယောက်ထက်မနည်းသေဆုံးပြီး90ကျော်ဒဏ်ရာရသွားပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေပါဝင်ထိခိုက်ဒေဆသူအများစုဟာတက်ခတ်မှုဖြစ်ခဲ့တဲ့အနားကဆေးရုံမှာရှိနေတဲ့လူနာတွေဖြစ်တယ်လို့ပြည်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားကောင်ဆောင်တယောက်တို့ကြားဆက်သွယ်မှုနဲ့ပတ်သက်လို့စိုးရိမ်သူတယောက်ကထောက်လိုင်းရေးကိုအတွင်းသတင်းပေးတိုက်ချမှုနဲ့ပတ်သက်ပြီးထောက်လိုင်းဌာနဆက်စည်းမှုချုပ်ကိုအောက်လွှတ်တော်ထောက်လိုင်းရေးကော်မတီမှမေးမွန်းထုတ်ဖို့ရှိနေပါတယ်။သမ္မတထရန့်ရဲ့နိုင်ငံခြားကောင်ဆောင်တယောက်ကြားဆက်သွယ်မှုအတွင်းဂရီးကိုဝစ်ပြုပြောဆိုခဲ့တာတွေကစိုးရိမ်စရာဖြစ်တယ်လို့ယူဆရတဲ့ထောက်လိုင်းတာဝန်ရှိသူတယောက်ကတိုက်ချခဲ့တဲ့ပေါ်တိုက်ချခဲ့တာဖြစ်တဲ့ကြောင့်ထောက်လိုင်းတာဝန်ရှိသူဟောင်းနှစ်ယောက်ကိုကိုကပီဝါရှင်တန်ပို့သတင်းစာကြီးကရေးသားခဲ့ပြီးနောက်မှာပဲစစ်ဆေးမှုရုပ်ကိုလွှတ်တော်ကစစ်ဆေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကကျူးလွန်တဲ့လူရတ္တိပါဝင်အတိတ်နဲ့လက်ရှိအခြေအနေမှာကြုံနေရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအပြင်းအထန်ပြစ်တင်ရှုတ်ချတဲ့အကြောင်းဥရောပပါလီမန်ကထောက်ခံမဲ946မဲ၊ကန့်ကွက်မဲ12မဲနဲ့ကြားနိုင်မဲ94မဲတို့နဲ့အတည်ပြုဆုံးဖြတ်လိုက်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရမှုကကိုကျော်တော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီယိုဖြစ်ပါတယ်။ VOA American တန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုတော့မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းလိုမီတာ 25.3 နဲ့လိုင်းလိုမီတာ 190 တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဆောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington. From Washington,